2014ခုနှစ်ကုန်ပိုင်းလောက်မှာကျင်းပဖို့စီစဉ်ထားတဲ့ဂျားပြတ်ရွေးကောက်ပွဲကိုဖျက်သိမ်းလိုက်ကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒီကနေ့ပြောကြားလိုက်ပါတယ်။အခုလိုပြောကြားချက်ပေါ်မှာပြည်တွင်းကပါတီအတော်များများကလက်ခံသလိုပါတီအချို့ကလည်းရွေးကောက်ပွဲကော်မရှင်အနေနဲ့ပြောင်းလဲပြင်လဲမလုပ်သင့်ဘူးလို့ဝေဖန်မှုတွေရှိနေပါတယ်။အပြည့်စုံကိုတော့သတင်းစာရှင်းလင်းပွဲကိုကိုယ်တိုင်သတင်းယူခဲ့တဲ့ VOA သတင်းတောက်ကိုအောင်ရဲမောင်မောင်ပြောပြမှာပါ။
ပြောင်းတော်မှာလက်လက်နေတဲ့မဲဆန္ဒနယ်တွေဒီ2014နိုဝင်ဘာလလောက်မှာဂျာပြတ်ရွေးကောက်ပွဲတည်းရကျင်းပပြီမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြောဆိုထားရကနေလက်ရှိအချိန်မှာတော့ကျင်းပဖို့မရှိတော့တဲ့အကြောင်းကော်မရှင်ဥက္ကဋ္ဌဦးတင်ရေးကဒီကနေ့ရန်ကုန်မြို့မြန်မာညီညွတ်ရေးစင်တာမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားခဲ့တာပါ။ပြည်သူတော်မှာလက်လက်မဲဆန္ဒနယ်13နေရာအမဲဆန္ဒတော်မှာ6နေရာနဲ့တိုင်းနယ်ပြည်နယ်တော်တော်တွေမှာ16နေရာစုစုပေါင်း35နေရာရှိနေတဲ့အတွက်အစောပိုင်းကာလတုန်းကဂျာပြတ်ရွေးကောက်ပွဲကျင်းပဖို့ရှိတယ်ဆိုပြီးတော့ကြေညာခဲ့တာပါ။ဒါပေမဲ့လက်ရှိအချိန်မှာတော့တိုးတောင်းတဲ့ကာလအတွင်းမှာအချိန်လူပြီးတော့လုပ်ရမယ့်အနေအထားရှိပြီးတော့ငွေကြေးကုန်ကျစရိတ်တွေမြင့်လာမဲ့သဘောတွေကြောင့်မကျင်းပတော့တာလို့ဥတည်ကြီးကပြောပါတယ
်။ဒီကျပ်တိုင်းပေါ်ဝင်တဲ့ပတ်သက်ပြီးကျွန်တော်လက်ခုရှိတယ်ပါဘူး။အဲဒါဆိုလည်းဒီလိုဒီပစာမှာလောဆုံးမထက်မှာလုပ်မယ်ဆိုလို့ရှိရင်ကျွန်တော်တို့မှလည်းခင်ရေးရှိပါလေ။ပရိလက်ခင်ရေးရှိပါကျွန်တော်တို့မှလည်းခင်ရေးရှိပါ။အဲ့တော့ဒီကျွန်တော်ဂျာပြတ်ရေးပေါ်ကလုပ်ပြီးလိုက်လို့နော်ဒီတော့လို့ရှိရင်လည်းတီးရဲ့ result တီးရဲ့အနိုင်ဆုံးကြီးတို့တော့မကဆုံးဖြတ်တဲ့နေရာမှာထိခိုက်မှုရှိပါဘူး။အဘလောကြီးကျက်ခိုင်ပါတီဟာနော်အတော်ကြီးရနေတဲ့ပါတီပဲ။တို့တော့လည်းယနေ့တို့တော်ကိုကြည့်မယ်ဆိုရင်တို့တော်လည်းပါဘယ်လိုမှမချောက်ဘူးဒီစီကိစ္စလေး။ဘယ်လိုလဲတော့ညီမနေနဲ့တင့်တော်မဲ့နော်ဒီကောက်ဝစီရဲ့ဒီပြောင်းလဲကိစ္စလေး။ဒါလုံးဝရဲ့တကြောင်တို့တော်ကကျွန်တော်လေးနော်လုပ်နေတဲ့ကာလလည်းဖြစ်ပါတယ်အကဲကဂျမ်းနဲ့ရေပေါ်ပွဲလုပ်မယ်လို့ဆိုလို့ရှိရင်နော်တို့တို့လည်းမှရှိနေတယ်ပါဠိကောင်းဆောင်တွေအချို့ပုံစံတွေကဂျမ်းပြတ်ရေပေါ်ပွဲတွေလုံမရမယ်ဆိုရင်နော်ဒီမှာအလုပ်တွေများတဲ့ခြားရရနော်ဂျမ်းပြတ်စီအိုရဲ့အတွက်ဒီနေ့မပြီးမှလည်းကျွန်တော်လည်းဆိုရင်းနဲ့ကြောင့်ဒါဝင်လည်းကျွန်တော်တွေးပါတယ်
ဒီလိုမကျင်းပဖြစ်တော့တဲ့အကြောင်းကိုမနေ့စောပိုင်းမှာတုန်းကကော်မရှင်ကပြည်တွင်းနိုင်ငံရေးပါတီ35ခုနဲ့တွေ့ဆုံပြီးတော့အတည်ပြုခဲ့ပါတယ်။ဒီလိုပြောကြရမှာနိုင်ငံရေးပါတီတချို့ကလက်ခံတယ်လို့ဦးတင်ရေးကပြောပါတယ်။မနေ့တုန်းကတော့ကော်မရှင်ဥက္ကဋ္ဌဦးတင်ရေးနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်တို့တွေ့ဆုံပြီးတော့ဒီဂျာပဲရွေးကောက်ပွဲမကျင်းပတဲ့အပေါ်မှာဒေါအောင်ဆန်းစုကြည်ဘက်ကတစုံတရာမကန့်ကွက်ခဲ့ဘူးလို့ဦးတင်ရေးကပြောပါတယ
်။ကျွန်တော်ကခုနကပြောလို့ကျွန်တော်ပြောပြတယ်။ကျွန်တော်အနေနဲ့ဒီလိုချင်းချင်းရှိနေတယ်။ဆွတ်တော်ရမှာလို့ရှိတယ်၊စိတ်ဆန်လို့ရှိတယ်။နော်ပါတီဒီမှာလို့ရှိတယ်ကော်မရှင်မှာလို့ရှိတယ်အဲ့တော့ပြန်ဒီဂျာပြတ်ရွေးကောက်ပွဲလုပ်ဖို့တင့်တင့်တုံးတက်ဖို့လိုလာပါပြီလိုလာနေတယ်ကျွန်တော်အနေနဲ့တော့ပြင်ထားတဲ့အားနာရနော်ကျွန်တော်မလုပ်တော့ဘူးလို့ဆုံးပြပါတယ်သဘောပဲလို့ရှိပါတယ်ဆိုတော့ကျွန်တော်ရဲ့တုံးတက်ချက်ကမှန်ပါတယ်နော်အဲ့တော့အခုအနေနဲ့တော့ဘယ်ကြံမရှိပါဘူးဆိုလို့ပြောပါ
အမေရိကန်ဒီမိုကရေစီအဖွဲ့ချုပ်အနေနဲ့လည်းအခုလိုဂျာပြတ်ရွေးကောက်ပွဲကျင်းပတာဟာပါတီကြီးတွေအတွက်တော့ရွေးကောက်ပွဲဝင်ဖို့ပြဿနာကြီးကြီးမားမားမရှိပေမဲ့ပါတီငယ်တွေအတွက်တော့အခက်အခဲရှိနိုင်တဲ့အတွက်2014အတွင်းမှာဂျာပြတ်ရွေးကောက်ပွဲထပ်မလုပ်တော့တဲ့အချက်ကိုကန့်ကွက်ဖို့မရှိဘူးလို့ NLD ရဲ့ပြောခွင့်ရှိသူဦးထွန်းနှုတ်ဟင်က VOA ကိုပြောပါတယ
်။ကျွန်တော်တို့ဘက်ကပြန်ကြည့်လိုက်ရင်လည်းကျွန်တော်တို့ကဒီဥစ္စာကဒီဘာမှပြည်တာတင်ရှားတဲ့အပြောင်းလဲပေါ့လေအပြောင်းလဲကြီးမဖြစ်နိုင်ဘူးပေါ့ဖြစ်တယ်။အမြတ်တိတ်မရနိုင်ဘူးသူတို့ပြောအောင်ပါပဲ။ပြောပါဦးနော်။အဲ့ဒါဆိုကျွန်တော်တို့ကပြည့်တဲ့လို့ရှိရင်ဒီလိုအတွက်ကြောင့်ပြန်လည်သွားမယ်သူကျွန်တော်တို့က2015မှာအင်တိုင်းအားလိုက်ပြန်ရမယ်ပေါ့ဗျာ
။ဒါပေမဲ့တစ်ဖက်မှာတော့ရွေးကောက်ပွဲကော်မရှင်ကမူလတုန်းကကျင်းပပေးမယ်လို့ပြောထားပေမဲ့အခုလိုပြန်ဖြတ်တဲ့လို့ရဟာမတင်တော့ဘူးလို့ရခိုင်မျိုးသားပါတီရဲ့ပထမခေါင်းဆောင်ဦးအေးတောင်ကပြောပါတယ်
။ရခိုင်ရွေးကောက်ပွဲလုပ်တယ်လို့ဖြတ်ပြီးတော့ပြောပြန်တယ်။အခုတော့မရှိဘူးဆိုပြီးပြောတယ်။ဒါကမဖြစ်သင့်ဘူးလို့ထင်တယ်။ဘာလို့ဆိုတော့ရွေးကောက်ပွဲကော်မရှင်ဆိုတာလုပ်ဖို့မလုပ်ဖို့ဆိုတာရည်ကြီးပြန်ဆုံးပြတ်ပြီးမှသူပြန်သိတယ်။သူ့ဖို့ပြောသိတယ်လို့ကျွန်တော်ကမြင်ပါတ
ယ်2014ခုနှစ်အတွင်းမှာဂျာပဲရွေးကောက်ပွဲမလုပ်တော့တဲ့အတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့လာမယ့်2015ရွေးကောက်ပွဲအတွက်ပြင်ဆင်မှုတွေလုပ်ဆောင်တော့မယ်လို့ဦးတင်ရေးကပြောပါတယ်လက်ရှိအချိန်မှာတော့မဲဆန္ဒစီရင်တွေပြုစုတဲ့လုပ်ငန်းတွေကိုဆောင်ရွက်ဖို့ရှိပြီးတော့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတည်းရဲ့ဖြစ်အောင်ကြိုးစားမယ်လို့လည်းဒဏ္ဍာရှင်လက်မွေအတွင်းမှာဂရီပေးပြောဆိုခဲ့ပါတယ်ဆေဆွေးရလက်ထက်2010ရွေးကောက်ပွဲတုန်းကပြည်သူ့လူထုကိုယ်စားလှယ်အဖြစ်နဲ့ကိုယ်တိုင်ရွေးကောက်ခံခဲ့တဲ့တမတော်သားဗိုလ်ချုပ်ကြီးဟောင်းဦးတင်ရေးဟာအဲ့ဒီရွေးကောက်ပွဲတုန်းကလိုအပ်ချက်တွေရှိခဲ့တာကိုတော့မငြင်းနိုင်ဘူးလို့ VOA ရဲ့မင်းမြန်းကိုဖြေကြားခဲ့ပါတယ်။လာမယ့်2015ရွေးကောက်ပွဲမှာတော့အချိုးကျကိုစားပြုပီအာစနစ်ကိုတမနာနဲ့လွှတ်တော်ဘက်ကအတည်ပြုလိုက်ရင်တော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကကျင့်သုံးပေးဖို့တာဝန်ရှိတယ်လို့လည်းပြောဆိုခဲ့ပါတယ်ခင်ဗျာ။